င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့အလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြီးခဲ့တဲ့ဒီညဉ့်ညိုင်းကြီးလာကန်အတွင်းမှာဒီအခြေတင်ဖြစ်ခဲ့ရတဲ့စကားရက်တစ်ခုနဲ့ပတ်သက်ပြီးတော့အခြေခံဆွေးနွေးမှာပါပြီးခဲ့တဲ့ညဉ့်ညိုင်းကြီးလာကန်အတွင်းမှာပြည်တော်စုကနေပြီးတော့ခွဲမထွက်ရဆိုတဲ့အသုံးနှုန်းပေါ်မှာတက်ရောက်လာတဲ့ကုစရီကြားမှာအတော်လေးကိုအခြေတင်ဆွေးနွေးခဲ့ရပြီးတော့အဆုံးမှာသဘောတူညီချက်လည်းမရပါနဲ့ညီလာကန်ကိုအဆုံးသတ်ခဲ့ရပါတယ်ဖွံ့ဖြိုးပြီးတော့ဒီမိုကရေစီရှင်သန်မဲ့ပြည်တော်စုတရက်သဘောတူဖွဲ့စည်းကြဖို့ရာဒီခွဲထွက်ခွင့်ရှိရမယ်ဆိုတဲ့သဘောထားတဲ့သလားခွဲမထွက်ရဆိုတဲ့အာမခံချက်ပဲထားတင်လားဒီအသုံးနှုန်းကိုအလေးပေးဆွေးနွေးနေခြင်းအဖြစ်ရောလက်ရှိလုပ်နေတဲ့ညီငယ်ကြီးလုပ်ငန်းစဉ်တွေရှေ့ဆက်ဖို့တကယ်ပဲထိအောင်သုံးတဲ့ပါမလားဒီအကြောင်းကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာပါအဓိကပါဝင်ဆွေးနွေးပြုပုဂ္ဂိုလ်၃ဦးဖိတ်ခေါ်ထားပါတယ်တဦးကတော့ဒေါက်တာအေးမောင်ဖြစ်ပါတယ်လက်ရှိပြည်သူ့တော်ကိုယ်စားလှယ်ဖြစ်ပါလေ AMP ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်နောက်တဦးကတော့ဦးအောင်မိုးစောဖြစ်ပါတယ်လူပောင်တက်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်နောက်တဦးကတော့ကိုတိဟတွေ့ပါကိုတိဟတွေ့ရတော့ NHK သတင်းဌာနရဲ့တရင်တော်တူဖြစ်ပါတယ်လက်ရှိဒီညီနိုင်ညီလာကမှလည်းတခြားလုံးတရင်ယူခဲ့တဲ့သူတူဖြစ်ပါတယ်ကျွန်တော်အရင်ဆုံးဒေါက်တာအေးမောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တာအေးမောင်ကြားပါလားခင်ဗျာ
ဟုတ်ကြားပါ
ဟုတ်ကဲ့ဒေါက်တာအေးမောင်ခင်ဗျာအခုဒီပြီးခဲ့တဲ့ညီလာကနေ့မှာကျွန်တော်ခုနကပြောသလိုပြည်အောင်စုကနေပြီးတော့ခွဲမထွက်ရဆိုတဲ့အသုံးနှုန်းတကယ်တမ်းပြောတော့ဒီစကလုံးက NCA ထဲမှာလည်းပါထားပြီးသားပါတော်လေးချစ်တင်ဖြစ်တယ်လို့ပြောပါတယ်ခင်ဗျာအဲ့တော့အဓိကဖြစ်ကြတဲ့ကိစ္စကတိုင်းတက်မတော်ဘက်ကလားအစိုးရဘက်ကလားဘယ်လိုအခြေအနေရှိလဲဆိုတာလေးပြောပြပြီးပါဦး
ဒီသုံးလုံးကအနှုတ်လက္ခဏာဆောင်နေဆိုတဲ့သဘောပါအဲ့တော့အပေါင်းလက္ခဏာဆောင်အောင်ကျွန်တော်တို့နော်ပြောင်းသုံးသင့်နေဆိုတဲ့အမြင်နဲ့ပဲဆွေးနွေးကြပါတယ်အဲ့တော့ခွေးတော့ခွေးမရှိမိဒီကမှာခွေးမထွက်ရဆိုတဲ့သုံးလုံးဟာခုနကအာနာတန်လေးပါတာပေါ့ဆိုတော့ကျွန်တော်တို့ကဓာကြီးကိုပြန်ပြင်ဖို့စူးစမ်းကြပါတယ်ဥပမာဒန်းဒူကြီးကိုပိုင်းကြထန်းခွင့်democracy နဲ့ federalism ကိုကျင့်သုံးနေသည့်မြကာလပတ်လို့ပြည်ထောင်စုနေမည်အပိုင်းခြားဟူသည့်မြသည်ပြည်ထောင်စုမှခွဲထွက်ခြင်းရှိစရာဆိုတာမျိုးနဲ့ပြန်ပြင်ဖို့လေအင်အားစုတွေကစ조사ကြပါတယ်အဲတော်တော်လေးခုနကပေါ့နော်ဒီခွဲထွက်ခွင့်နော်ဒါခွဲမထွက်ရဆိုတဲ့အသုံးနှုန်းကိုမသုံးနိုင်ရင်ကျွန်တော်တို့ကိုပိုင်အုပ်ချုပ်ကိုပိုင်ချက်ထမ်းပိုင်ခွင့်နဲ့ပတ်သက်တဲ့ကဏ္ဍတွေကိုကျွန်တော်တို့ဆွေးနွေးလို့မဖြစ်ဘူးဆိုတဲ့သဘောနဲ့နော်ဒီညီ GPDGC ဖက်မှာတိစုံမှုဖြစ်ခဲ့ပါတယ
်ဟုတ်ကဲ့
ဆိုတော့နောက်ဆုံးပေါ့လေတော်တော်လေးတင်ရှပြောကြဆိုကြတဲ့အနေထားရှိခဲ့ပါတယ
်ဟုတ်ကဲ့
ဆိုတော့ဒီကဏ္ဍနှစ်ခုလုံးကိုဖြုတ်မှပဲဖြစ်မယ်ဆိုတဲ့သဘောနဲ့နောက်ဆွေးနွေးရအောင်ဆိုတဲ့သဘောဖြစ်သွားပါတယ်
ကျွန်တော်အဲ့မှာတစ်ခုမေးချင်တာကတကယ်တမ်းကျွန်တော်တို့သိထားသလောက်တိုင်းသားချုပ်ရဲ့ခံယူချက်မှာလဲပြည်တော်စုကနေပြီးတော့ပြည်တော်စုတစုကခိုင်မာဖို့အတွက်ဆိုလို့ရှိရင်ပြည်တော်စုကနေခွတ်ထွက်လူကခွတ်ထွက်ခွင့်ရှိရမယ်ဆိုတဲ့အယူဆရှိပါတယ်အဲ့တော့ဒီအခြေတင်ဖြစ်တာကအနှစ်သာရအရအယူဆဖြစ်တာလားသကလုံးတက်တက်ပဲလားဘယ်လိုများဖြစ်တာလဲခင်ဗျဟ
ိုအနှစ်သာရပါပါတယ်ခွတ်ထွက်ခွင့်မရှိစေရဆိုတဲ့အသုံးနှုန်းရဲ့နောက်မှာခွတ်ထွက်ခွင့်မရှိလောက်နိုင်အောင်ကျွန်တော်တို့တော့နှစ်ပေါင်း90လောက်ကပေးထားကြတဲ့ဂတိပေါ့တန်းတူခွင့်ရကိုပိုင်းအုပ်ချုပ်ကိုပိုင်းပြတ်ထန်းခွင့်ကိုပေးခြင်းဒီနော်ပေးခြင်းဒီခွေးမထွက်နိုင်လောက်အောင်စီနောင်မှုဖြစ်တယ်ဆိုတဲ့သဘောပါတနည်းအားဖြင့်ခွေးထွက်ခြင်းဒီဒီတောင်စုကိုတည်ဆောက်နိုင်အောင်အင်အားတစ်ခုဖြစ်တယ်ဆိုတဲ့အမြင်တွေရှိပါတယ်ဥမာရှမ်းဖက်ကလည်းပြောပါတယ်ကျွန်တော်တို့ဒီဒီတောင်စုမှာဒီတောင်စုကိုချစ်လွန်းလို့လွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်တည်ထောင်နိုင်ခဲ့ပါရဲ့နဲ့1948နော်ချစ်စင်ကိုပြောရပါနော်လွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ကျွန်တော်တို့တောင်တန်းသားတွေဟာနေတိုင်းနိုင်ခဲ့ပါလျက်နဲ့ပြည်တော်စုကိုချစ်လွန်းလို့ဒီပြည်တော်စုမှာအတူတူပေါင်းနေထိုင်လာခဲ့တာနှစ်ပေါင်း90ရှိပြီခွေးထွက်ခွင့်ကိုမတောင်းခဲ့ဘူးတော်တော်ခွေးထွက်ခွင့်ဆိုရဲကဏ္ဍမပန်းနိုင်လောက်အောင်ကျွန်တော်တို့ပြည်တော်စုစစ်မှန်တဲ့ပြည်တော်စုဒန်းလူခွေးဒီနေ့ထိမရနိုင်တဲ့အနေအထားဖြစ်တဲ့အခါမှာအဲ့ဒီမရနိုင်တဲ့အနေအထားကိုဆောင်ရွက်ပေးခြင်းဒီပြင်မခွေးထွက်ခြင်းလောက်အောင်စီးနှောင်မှုဖြစ်တယ်ဆိုတဲ့သဘောကျွန်တော်တို့ပြောကြဆိုကြပါတယ
်ဟုတ်ကဲ့ဒါကိုတစ်ဖက်ကလက်မခံတာပေါ့ဒေါက်တာအေးမောင်လေလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ဟိုပါလေကျွန်တော်တို့ဆွနေမဲ့လူတွေကျွန်တော်ဖိတ်ခေါ်ချင်ပါလေဦးအောင်မိုးစောလေလိုင်းပေါ်မှာရှိပါလားကြားပါလား
ဟုတ်ကဲ့ဆ
က်ပါကြားဦးအောင်မိုးစောခုနကဒေါက်တာအေးမောင်ကတော့ပြောသွားတာရှိပါလေကိုဦးအောင်မိုးစောရဲ့အမြင်လည်းသိချင်ပါလေတစ်ဆက်တည်းပဲကျွန်တော်မေးချင်တာကဒီခွင့်ထွက်ရဆူတဲ့သကလုံးနဲ့ဒီကိစ္စကိုအလေးပေးဆွေးနွေးနေကြအဖြစ်ကညီညာရေးရှေ့ဆက်ဖို့အတွက်တကယ်တမ်းထိအောင်သုံးတက်ပါမလားအဲ့ဒါလေးပါတစ်ဆက်တည်းဖြစ်ပြီးပါဦးဟောမှုဆို
ဟိုပါပေါ့ကျွန်တော်အဓိကဆွေးနွေးချင်တာကတော့ဟိုပါပေါ့ကျွန်တော်ကတော့အပြင်ကနေဆွေးနွေးမယ်တော့ပါပေါ့ကျွန်တော်ကတော့ခုနလိုရောင်းညီညာရေးညီလာကမှလည်းကျွန်တော်ပါဝင်တက်ရောက်ပြီးရှိရမှာမဟုတ်ဘူး
အဲ့အတွက်လည်းဒီအထဲမှာဆွေးနွေးခဲ့တဲ့အခြေအနေအကြောင်းအရာအချက်လက်တွေကျွန်တော်သိရမှာ။သို့တော်လည်းပဲဟိုတစ်ခုလုံးနိုင်ငံရဲ့အခြေအနေကကျွန်တော်အမြင်ကိုပြောမယ်ဆိုရင်ဒီခေါ်ချက်ခွင့်ရှိရမရှိအပေါ်မှာဒီတိုင်းသားအင်အားစုတွေအနေနဲ့လက်ခံမှုခက်တဲ့ကိစ္စကကနေ့တိုင်းရဲ့ဒီကောင်းဆောင်မှုပေါ့နော်။ကနေ့တိုင်းရဲ့ကောင်းဆောင်မှုစံမရုံလည်းပါမယ်။ကနေ့တိုင်းပြည်နိုင်ငံရေးကောင်းဆောင်မှုတွေလည်းပါမယ်ဒီပေါ်မှာသူ့အနေနဲ့ဒီတရားရာခိုင်နှုန်းယုံကြည်မှုပြီးဖို့ခက်တဲ့အပေါ်မှာဒီခေါ်တဲ့ခွင့်သုံးရေးမသုံးရေးဆိုတဲ့ကိစ္စအပြည့်အစုံရှိလာတယ်လို့ကျွန်တော်အနေနဲ့ယူဆဒါနဲ့ပတ်သက်လို့ကျွန်တော်မြင်တဲ့အမြင်ပေါ့နော်အချက်သုံးလေးချက်ကိုကျွန်တော်တင်ပြချင်ပါတယ်ဟု
တ်ကဲ့
ဒီပထမတစ်ချက်ကခုနကဟိုဒေါက်တာအေးမောင်တို့လည်းဆွေးနွေးသွားတယ်1949ပြည်တော်ကိစ္စဖြစ်တယ်ပေါ့နော်ပြည်တော်ကိစ္စဖြစ်တဲ့အခါမှာခုနကလို့ဒီခွဲချက်ခွင့်ကိစ္စကိုတလုံးတရားကျွန်တော်တို့ဒီတိုင်းကြီးအဲ့ကာလအကောင်းဆုံးနေရာအစီအမပြုနေတယ်သို့တော်လည်းပဲချော့ချော့မြို့မြို့ပြီးသွားတယ်ဒီကာလအဲ့ဒါကဘာကြောင့်ဖြစ်တာလဲဆိုတဲ့အခါကျတော့ကျွန်တော်နားလည်မှုကအဲ့ကာလမှာရှိရဲ့တိုင်းမပက်တရားကောင်းဆောင်ဒီအနေနဲ့ရောဒီနေ့အဲ့ကာလမှာရှိရဲ့မအစိုးရကိုတောင်းခံတဲ့ကောင်းဆောင်ဒီအနေနဲ့ရောတိုင်းပြည်ကျွတ်လည်ကြီးကပထမဆိုရင်အစီအမသူကတကူကအဲ့သူရဲ့နောက်ပယ်မှာဘာအကျိုးစီးပွားမှမရှိတိုင်းပြည်လူ့အရေးစွာပဲရှိဒီတကူပေါ်မှာအခြေခံလဲလို့ကျွန်တော်တို့အဲ့ဒီစဒါကဒါကတစ်ချက်ပေါ့နော်ဒုတိယတစ်ချက်ကနှစ်ပေါင်း60-80ဖြစ်သွားပြီတိုင်းသားအင်အားစုတွေတိုင်းသားကောင်းဆောင်တွေကလည်းအဆက်ဆက်ကျောင်းသွားပြီအဲ့နောက်ကအဲ့ကြားမှာနဲ့ကလစ်ဗမာတပ်မတော်ကြားမှာဖြစ်တဲ့ပြိပက္ခလည်းအရန်ကြီးသွားတယ်ကြောင်းကြောင်းခံစားမှုတွေဒီဖိတ်ချတာဟိုဒီကြောင်းကြောက်ခဲ့ဟိုတစ်ခက်နဲ့တစ်ခက်ကြီးဒီဟာဘလို့ခေါ်လဲမကြည့်တယ်မှုတွေလည်းအရန်ကြည့်သွားရောတယ်မှာအကြည့်တယ်မှုတော်တော်ခက်တဲ့အနေအထားမှာရှိတယ်ပေါ့နော်အဲ့လိုအခြေအနေမျိုးမှာတောင်မှနော်1988ခုနှစ်ရှင်းလင်းတုံးရေးတော်ဘုံပြီးသွားတဲ့အခါမှာတိုင်းသားလူမျိုးစုတွေနဲ့ဗမာတွေကြားမှာတစုံတရာခြားနာထားတဲ့အတိုင်းကပယ်ဖြတ်သွားနိုင်ခဲ့တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်အဲ့ဒါပါဘူးကျွန်တော်ပြောချင်တယ်ဆိုမာတာမခမမာရီဒီမိုကရက်တစ်မာမီဖွဲ့ချင်1980နောက်ပိုင်းမှာပေါ်လာပေါ်လာပြီးတဲ့နောက်ပိုင်းမှာအဲ့ကာလတုန်းကဆိုလို့ရှိရင် KNU မှာဆိုလဲဗိုလ်ချုပ်ရေးဆိုးများလို့ရှိတယ် KNU မှာဆိုလဲဥက္ကဋ္ဌပန်ဆိုင်မျိုးရှိနေတယ်မြန်ပြည်ပြည်ပါတီမှာဆိုလဲရှိလို့ရှိရင်လည်းဥက္ကဋ္ဌနိုင်ရှိခြင်းလို့ရှိပြီးစတဲ့တော့အဲ့ဒီခေါင်းဆောင်ကြီးတွေပါတဲ့ဒီလိုတပ်ပေါင်းစုအဖွဲ့အစည်းတွေမှာတောင်းမှာအဲ့တုန်းကမာတာမခရဲ့ဒီမှန်းချက်ထဲမှာတခုကပါလဲဆိုနေတဲ့ခါကျတော့ပြည်နယ်ပေါင်းစုတည်ဆောက်ပြီးတည်ဆောက်ရေးဆိုတာနော်ပြည်နယ်ပေါင်းစုတည်ဆောက်ပြီးတည်ဆောက်ရေးကအခုပြောနေတဲ့ဖဲ့တွဲဆိုတာချက်တော်မှစဉ်းစားမယ်ဆိုနည်းနည်းအေးနိုင်သလားလို့ကျွန်တော်ခံစားရနော်ဟောပြည်နယ်ပေါင်းစုတည်ဆောက်ပြီးတည်ဆောက်ရေးဆိုတာဖြစ်တယ်အဲ့ကာလမှာတိုင်းပိုင်းအင်အားစုတွေကဒီသမာပြည်တွေကခွဲမထွက်ပါဘူးဆိုရင်သဘောတူမှုတစုံပြားရှိတယ်ဆိုတော့အဲ့တော့ကျွန်တော်ဆိုလိုချင်တဲ့သဘောအဲ့လိုမှရှိတဲ့တိုင်းသားခေါင်းဆောင်တွေကအဲ့ဒီခေတ်ကာလကနိုင်ငံရေးအခြေအနေပေါ်မှာတစုံပြားမျှော်လင့်ချက်ရှိခဲ့တယ်တစုံပြားယုံကြည်မှုရှိခဲ့တယ်ဆိုတော့ကျွန်တော်ပြတာပြောချင်တာဖြစ်တယ်အဲ့ဒီလိုပဲအခု NCA သဘောတူညီချက်ချုပ်စာချုပ်ချုပ်တဲ့အခါကျတော့လည်းတိုင်းသားခေါင်းဆောင်တော်တော်များများကဒီခွဲမထွက်ပါဘူးဆိုတဲ့ကိစ္စကိုကျွန်တော်အဲ့စာချုပ်ထဲမှာတစုံပြားမူချမ်းထဲမှာပါခဲ့တယ်လို့ကျွန်တော်တင်တယ်
။ဟုတ်ကဲ့မူချမ်းမှာပါတယ်။
တော်တော်လည်းပဲကနေ့ကာလမှာအဲ့ဒါဖြစ်မလာဘူး။ဟောဖြစ်မလာတဲ့ကိစ္စကကနေ့ကာလနိုင်ငံရေးအခြေအနေပေါ်မှာဒီတိုင်းသားတွေဖက်ကယုံကြည်မှုတစုံတရာကနေ့အခြေအနေကြီးပေါ်မှာရောကြသွားတယ်လို့ကျွန်တော်အနေနဲ့အဲ့ဒီကိုကျွန်တော်ပြောချင်ပါတ
ယ်။ဥပမာဆိုတော့ဂျေဆုပါကျွန်တော်နောက်ထပ်တူဖိတ်ခေါ်ချင်ပါတယ်။အနေရှိကကုတီဟာခုနကော်မှုဆိုပြောသွားတဲ့ထဲမှာယုံကြည်မှုအားနည်းလို့ဆိုရဲပြဿနာပြောတယ်။တကယ်တမ်းပြောရင်ယုံကြည်မှုတိဆောက်တဲ့ကာလတစ်ခုကိုဖြတ်ပြီးတော့ခုနိုင်ငံရေးတော်ဆွေးနွေးနေကြပြီ။ကုတီဟာဘယ်လိုမြင်လဲဒီကိစ္စကတိုင်းသားတွေနဲ့ဂျမကြားယုံကြည်မှုအားနည်းတဲ့ကိစ္စကထင်သားမြင်သားပြတ်သွားပြီလား။အဲ့ဒါအဲ့ဒီအတွက်ကြောင့်လို့ယူဆပါလား။
ကျွန်တော်အနေနဲ့ကတော့ဗျာဟိုသတင်းသမားတဲ့သတင်းသမားဆိုဘေးကကြည့်တဲ့လူအနေနဲ့ပေါ့တော့ပေါ့ဆုံးသတိထားတဲ့အချက်ချက်ကိုကျွန်တော်တို့ပြောရရင်တော့ဒီကိစ္စအစည်းအဝေးထဲမှာဖြစ်တဲ့ကိစ္စပြအစည်းအဝေးရဲ့သဘောတဘာဝအရအပြန်လန်ဆွေးနွေးကြတယ်ခံစားချက်တွေအမြင်တွေသူ့ရဲ့နေသူကိုပေါ်ပြရေးပြောကြတယ်ခါပါဒီသတင်းကအပြင်ကိုရောက်လာတာပေါ့နော်ဆိုတော့အပြင်ကိုရောက်လာတဲ့ခါကျကျွန်တော်တို့ကဒါကအခုနောက်ပိုင်းဒီပင်လုံးကျွန်တော်တို့ဒီဆွေးနွေးပွဲရဲ့သဘောတဘာဝကိုလည်းပွင့်လင်းမြင်သာအောင်လုပ်တာကြောင့်မလို့ကျွန်တော်တို့က ဒီချက်ချင်းအင်တာဗျူးလုပ်တဲ့တင်ညာတယ်ဟလားဘယ်နေလွှင့်ကြတာတော့ဒီကိစ္စကချက်ချင်းလူတွေကြားထဲကိုရောက်လာပြီးတော့ထိတ်လန့်စရာဖြစ်တာပေါ့လေဒါကတော့မကောင်းတဲ့အသားလားအမှန်တော့ဒီကိစ္စကိုအထက်ထက်မှာတကယ်တိုင်းရင်းသားတွေနဲ့ရောဒီစစ်တပ်တွေရောအစိုးရတွေရောဆွေးနွေးနေတာကဒီဒီအကြောင်းအရာကိုဘယ်သူမှလည်းခွဲမထွက်ခြင်းမဟုတ်ခွဲထက်မှလည်းမဟုတ်ဘူးဒါပေမဲ့ဒါလေးကိုဘယ်လိုရေးကြရင်ကောင်းမလဲဆိုတဲ့ကိစ္စကဆွေးနွေးနေနဲ့ဆိုင်လာတယ်အစည်းအဝေးရဲ့သဘောတဘာဝအရအပြန်အလှန်ညှင်းခုပြီးကိစ္စအပြင်ရောက်လာတဲ့ဆိုတော့ဆွေးနွေးစရာကိစ္စတွေတခုလို့ဖြစ်လာတယ်ဒါပေမဲ့ဟိုကျွန်တော်တို့ချေပြေးချင်းပြေးပြေးအဲ့တမိတဲမှာပဲနေကင်းမှာတော်တော်လေးပြင်းထန်တယ်ညနေကြတဲ့ခါကျချေပြေးပြေးချင်းဟိုပါတော့တုံးနေရရော့သွားပြီးတော့ဟိုပြန်လဲပြေးလဲရေးတော့ကိုအားလုံးကပပြန်လဲပြင်ဆင်ရေးတော့ကိုလုံးဝဖြုတ်ရေးရနေပြီးတော့ဒါလေးကိုကြားကောင်းအောင်ဖြီးကောင်းအောင်ဘယ်လိုရေးမလဲဆိုတဲ့အပိုင်းပြန်ဆက်သွားတယ်ကျတနာပါလေဆိုကျွန်တော်တို့ media coverage ကလည်းတခါရဲ့ highlight အားလုံးလည်းခါကြအားလုံးကဟလာဟိုမသိရင်ကျွန်တော်တို့ဒီတိုင်းအနာတွေကပဲဒီခွဲထွက်ဖို့အကြံစီရှိလို့ပဲဒီ clock ကိုဖြုတ်ခိုင်းနေလို့ယူဆစရာဖြစ်သွားတယ်အခြေအနေကိုရောက်သွားတာဗျအမှန်တော့အခြေအနေကအဲ့လောက်မဆိုတစ်ချက်ပေါ့နော်နောက်တစ်ချက်ကကျွန်တော်ပြောချင်တဲ့ချက်တစ်ချက်ကပါလဲဆိုတော့ဒီကိစ္စကဒီခွဲမထွက်ပါခွဲမထွက်ရလို့ပြောတဲ့ဒီ clock ကိုထည့်တာကစစ်တပ်ကထည့်တာဖြစ်နိုင်မှာပါဆိုကျွန်တော်အစီအွေးတော့မရှိဘူးဒါပေမဲ့တိုင်းအနာတွေကနားလည်မှုလွဲနေတဲ့ချက်တစ်ချက်ကပါလဲဆိုတော့စစ်တပ်ကထည့်တဲ့အတွက်ကြောင့်မလို့ဒီ clock ကစစ်တပ်ကအမိတ်ပေးသလိုဖြစ်နေတယ်လို့သူတို့ကခံစားနေအမှန်တော့ဒီလိုကြကျွန်တော်တို့ဒီပြည်နယ်တွေမှာလည်းကျွန်တော်တို့ဒီရှမ်းပြည်နယ်ထဲမှာဆိုလဲခြားလူမျိုးစုအများကြီးရှိရတာဆိုအခုဝါဆိုလို့ရှိလို့ရှိပြည်နယ်တောင်းနေဗျာကျွန်တော်ပြည်နယ်မရှိဘူးဆိုကြပါဘူးဆိုတော့တကယ်တော့ဟိုဆွေးနွေးရတဲ့သူတွေအဲ့တုန်းကကျွန်တော်မြင်တာပေါ့နော်တက်ကနေပြီးတော့ဒီဟာကိုဟိုထည့်ကျင်တဲ့ထည့်လို့တဲ့ဆန္ဒအပြင်းဆုံးဖြစ်ပါလိမ့်မယ်ဆိုတော့ဒီပုံမှာဒါတက်ကထည့်ထားတယ်တက်ကအမိတ်ပေးနေတယ်ဆိုသူကခံစားကြတယ်အမှန်တော့ဒီလိုခွဲမထွက်ရဘူးဆိုတဲ့စကားလုံးကအမှန်တော့အားလုံးကအားလုံးကိုပြောတယ်လို့နားလည်ဖို့လိုတယ်ပြင်မလားဟိုအမှန်တော့ဗျအကောင်းဆုံးတော့ဒါကိုနာခံနိုင်တဲ့အားလုံးလက်ခံနိုင်တဲ့အငြိသားတို့တက်ပြန်ရေးနိုင်တော့အကောင်းဆုံးပဲအဲ့ဒီလိုမဟုတ်ရင်လည်းအခုရေးထားတဲ့ဟာကပမာရီကပြောတာဒါမှမဟုတ်စစ်တပ်ကပြောတာလို့ခံစားနေတာကတော့ဟိုတိုင်းသားတွေအနေနဲ့နားလည်ဖို့လိုတယ်လို့ကျွန်တော်ထင်တယ်ဘာလို့လဲဆိုတော့ဒါကတိုင်းသားအချင်းချင်းပြောတဲ့စကားလည်းဖြစ်နေတယ်တိုင်းသားကပမာကိုပြန်ပြောတဲ့စကားလည်းဖြစ်နေတယ်ခွဲမထွက်ရဆိုတာဆိုတော့အဲ့လိုမျိုးလေးကျွန်တော်တို့နားလည်ပေးနိုင်ရင်ကျွန်တော်တို့ဒါဟာပြည်လေသွားစရာအကြောင်းရှိတယ်လို့ကျွန်တော်မြင်တယ်။စုံကြည့်မှုကအဲ့လောက်ကြီးမပြတ်သေးဘူး။ဒါပေမဲ့သွားပြောသူပေါ့။ကျွန်တော်မီဒီယာတွေ highlight လုပ်လိုက်တဲ့ခါကျတော့တိုင်းရင်းသားတွေကပဲခွဲထွက်လို့ရဲစန္ဒာစိတ်ပုံရှိလို့ဟာလက်တစ်စိတ်စိတ်ထဲမှာအကြီးအကျယ်ရှိလို့ဒါကြီးကိုဒီ clock ကိုဖြုတ်ခိုင်းနေရင်တော့သဘောတူဒီလိုမျိုးဖြစ်လာတာပေါ့နော်။ဆိုတော့ကျွန်တော်ကတော့ယုံကြည်မှုကအဲ့လောက်ကြီးတက်မသွားသေးဘူး။ကျွန်တော်တို့ဖြည်းဖြည်းချင်းကျွန်တော်တို့ဒီဟာကိုနားကြောင်းပြန်ရှာပြီးတော့ဒီလိုပြီးတော့သက်သောသက်တာရှိတဲ့စကားလုံးနဲ့ပေါ့နော်လက်ခံလွယ်တဲ့သကလုံးနဲ့ပြန်ပြီးတော့တိဆောက်ကြမယ်ရေးကြမယ်ဆိုလို့ရှင်တော့ဒီကိစ္စပြေလည်နိုင်တယ်လို့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့ကုတီဟာကော်မူဆိုဒေါက်တာအီးမောင်လီလိုက်ပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်တို့ဒဲလီလိုက်စီစဉ်မှာဆွေးနွေးပါဝင်ခြင်းလို့တော့ရှင်ချိုဖိတ်ခေါ်သူတို့ဖုန်းနံပါတ်တွေပို့ထားပါတယ်။ရင်းစုံဥအောင်မြင့်ရှိပါတယ်ရန်ကုန်မြို့ကဥအောင်မြင့်ကြားပါလားသူတုတ်တုတ်နဲ့ဆွေးနွေးလို့ရပါတယ်မင်းမြန်းလို့ရပါတယ်ဟုတ်ကဲ့ဥအောင်မြင့်
ဟုတ်ကဲ့ပါလေ
ဟုတ်ကဲ့ပြောပါခင်ဗျာဆွေးနွေးလို့ရပါတယ်တူတူတုံနဲ့မင်းမြန်းလို့ရပါတယ
်ဟုတ်ပါတယ်ကျွန်တော်ကပြည့်စီစီရပြရပါကျွန်တော်တူစီကျွန်တော်ရခိုင်ပြည့်စီရကောင်းနေမှာဆိုတော့သူကဗမာပြည်ရခိုင်ပြည်လို့ရှိတယ်ဗမာပြည်တာဝန်မိတယ်ကလည်းမင်းမလို့လက်ရှိမှာပြည်လာကြတယ်လည်းဘယ်ရည်ဒီမှာမှာဆက်တယ်နဲ့လက်ရှိတူလေးကိုအရှိစုပြီးခိုင်ပြည်ကလည်းပြထားတာရှိတယ်ဣတိကာနဲ့ခိုင်ပြည်ကလည်းရှိတယ်ဒါဒီကိုကျွန်တော်ကတော့အပြည့်ပြည့်ရှိလို့ပြောပြတာ
အော်ဟုတ်ကဲ့ပါခင်ဗျာဦးအောင်မြင့်ကျေးဇူးပါကျွန်တော်နောက်ထပ်တော်ရှင်တယောက်ဖိတ်ခေါ်ကြပါလေကိုနေမင်းသူရင်ဆွေးနွေးလို့ရပါတယ်တူတူနဲ့မင်းမြန်းကြီးမင်းမြန်းလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်မျိုးလိုပဲနေသိကြတယ်နော်
ဟုတ်ကဲ့
ဟုတ်ကဲ့ဒီဒီလောင်စုကခွင့်မထွက်ရဆိုတော့ပြည်ကကတာတိကကျွန်တော်ယုံကြည်တာတော့ဒီစကဲကတော့စက်မတော်ခလာတာပဲဆိုတော့ကျွန်တော်တို့လုံးဝယုံကြည်နေတယ်ဒီကကျွန်တော်ဒီစကဲကပုံမှန်လေအာနာနဲ့အမိတ်ဒါလုံးဝပါနေတဲ့အတွက်ကြောင့်ဒီဆွေးနွေးပွဲဆိုတာဒီလိုမျိုးအာဏာတွေအမိတ်ပိုင်ပါနေလို့ဆိုရင်ဒီဒိတ်ရည်လေးကလေးဆွေးနွေးပွဲဆိုတာဘယ်တော့မှဖြစ်လာမှာမဟုတ်ဘူး။ဒါမျိုးတွေကတိုင်းပြည်ပတ်ကလုံးဝလက်ခံနိုင်ကြအောင်လည်းမရှိဘူးကျွန်တော်မြင်တယ်။နောက်ပြီးတော့ဒီနေ့မနေ့ကပဲဖြစ်နေတယ်ကျွန်တော်တိုင်းနာဒီကမှာပဲဟုတ်လား။အဲပချင်းမှာဆိုရင်မြောက်တက်ကန်တယ်ဟုတ်လား။အဲရှမ်းမှာဆိုရင်အဲဒီရှမ်းပြည်သူတွေအရင်းစဲမိတ်ဆက်ခံရဆိုတော့ကျွန်တော် online မှာတက်လာခဲ့တယ်။ဒါတွေကိုကြည့်ကြရင်ကျွန်တော်တို့တန်းတာဒီတန်းရဖြစ်တယ်ဖြစ်တယ်ဆိုရင်အကြောင်းရင်းဖြစ်တယ်ဗျာ
ဟုတ်ကဲ့
ကြောင့်ဒီတော့ကြောင့်ကျွန်တော်ဒီနေ့တစ်ခုကဒီလိုမျိုးလက်ရည်တည်းမရှိဘူးဆိုရင်တော့ဘယ်တော့မှအောင်မြင်စွာလမ်းစလည်းဖြစ်လာမှာမဟုတ်ဘူးကျွန်တော်တုံ့တက်တယ
်ဟုတ်ကဲ့အခုနေမင်းသူရင်ကျေးဇူးပါခင်ဗျာကျွန်တော်ဒီနေရာမှာကျွန်တော်ဒေါက်တာအီးမောင်ကိုဖိတ်ခေါ်ချင်ပါတယ်ဘာလို့ဆိုတော့ခုနကဥအောင်မှုဆိုပြောထားတဲ့အထဲမှာယုံကြည်မှုဒီနဲလာဘလားဆိုပြီးတော့သူတန်တရားဖြစ်လာတယ်တဲ့ဘာလို့ဆိုတော့ဒီအချင်းတွေကပို့ပြီးတော့နည်းနည်းလေး နောက်ဆုတ်လာတော့ဒါပေမဲ့လည်းကိုတိဟတ်သွေးပြောတာကတော့မဖြစ်ပါဘူးခုနပြောလို့ဒါကစီဝေးတန်ဘူရဲ့အခြေအနေကြောင့်ဖြစ်တာဒါဆက်သွားမယ့်အနေနဲ့ဒေါက်တာအေးမောင်ဘယ်လိုမြင်လဲပြတကယ်တော့ SCA မှာလည်းဒီ clause ပါထားပြီးသားအခုကဒီကိစ္စမှာအခြေတင်ဖြစ်တဲ့ဆိုတော့အခြေအနေကနောက်ပြန်များဆုတ်သွားသလားဒါမှမဟုတ်ဒီတိုင်းပဲရှိနေပါလား
ဟိုပြန်တုံးတိုက်ရင်ဗျာ UNFC ကလည်းကိုကြက်တင်ပြထားတာရှိပါတယ်အဲ့တော့ NCA ဒီ3-5မိနစ်လောက်ကျွန်တော်ခင်ဗျအတွင်းစီးသေးမှာနော်ဒီဘက်ကတက်နေတိုင်းနာလနဲ့ကန်ဖူစီတို့ချိတ်ပြီးဆွေးနွေးကြကြရဖြစ်ပါတယ်။အဲဒီနောက်မှာ NCA ပို့ပြီးကမှကျွန်တော်တို့နိုင်ငံရေးအစုအဖွဲ့တွေပါလာတာပို့လေဒါ NCA ပိုင်းပါ။အဲ့တော့ခုနက3လုံးဒီ2008ဖူစီပုံမှာဒီတိုင်း3လုံးပါတယ်ကြ။အဲ့တော့ဒီတိုင်းပဲဥသိမ်းစိန်ဆိုရသည်ကျွန်တော်တို့ NCC ပို့နော်။ဒါဒီတော်စုညီညာညီလာခံလို့တုံးပြပါတယ်။ဟုတ်တော့ဒေါအောင်ဆန်းစုကြည်က27ရာစုပင်လုံလို့တုံးတဲ့ခါမှာ20ရာစုဘုကျော်အောင်ဆန်းတို့ထုတ်ဆိုခဲ့တဲ့20ရာစုပင်လုံရဲ့စစ်မြင့်တဲ့ပင်လုံအသိဉာဏ်တွေကိုပြန်တတိယစီပါတယ်။အဲ့ဒီမှာအားလုံးသိပါတယ်1940ကွန်ဖေဖော်ဝါရီက6-2ရက်မှာရှမ်းကချင်ရှင်းတို့ကဦးတွဲကော်မတီဆုံးဖြတ်ချက်5ချက်ကိုထုတ်ပြန်တာရှိပါတယ်။နောက်ဆုံးအချက်နံပါတ်5မှာလွတ်လပ်ရေးရည်ရည်နဲ့ခွေးထွက်လို့ကခွေးထွက်ခွင့်ပြုရမယ်ဆိုတာပါခဲ့ပါတယ်။အဲ့ဒါနဲ့ပတ်သက်လို့ဘုကျုပ်က4ချက်ကိုကတိပြုပြီးသားမှာနောက်ဆုံးအချက်ကိုကျွန်တော်တို့တိုင်းပြည်ပြည်သူ့ဘက်ကမှတင်သွင်းဆုံးဖြတ်မယ်ဆိုတာမျိုးလုပ်တဲ့အခါမှာ1940ခုပြည်စည်းပုံမှာအဲ့ဒီအတိုင်းပဲပါလာရပါတယ်။ဘုတ်ချုပ်က၈နှစ်တက်မှတ်ပါတယ်။၈နှစ်ဆိုရင်တိုင်းရင်းသားများမခွေးတွဲရှင်လောက်အောင်တိုင်းရင်းသားများတောင်းဆိုတဲ့ကိုပိုင်အုပ်ချုပ်ကိုပိုင်တပ်ထမ်းပိုင်ခွင့်ကိုဒီပြည်တော်စုမှပြည်နေသားတွေပြည်ပြီးပါလာနိုင်တယ်ဆိုတဲ့သဘောနဲ့သူ48ကနေပြေးနိုင်အောင်လုပ်ခဲ့ပါတယ်။တော်တော်ဘုတ်ချုပ်ကအကျဆုံးသွားတာပေါ့လေ။အခု27ရာစုပင်လုံကိုဒေါအောင်ဆန်းစုကြည်ကသူ့ဖြစ်ရဲ့မျိုးဆက်နေနဲ့20ရာစုပင်လုံရဲ့ခုနကပင်လုံဂတိကဝတ်တွေကိုပြန်ပြီးတော့ငင်းချောင်းပြန်လုပ်မယ်ဆိုတဲ့အခါမှာ20ရာစုပင်လုံရဲ့ဂတိကဝတ်တွေပြန်ပေါ်လာပါတယ်အဲ့ဒီခါမှာကျွန်တော်တို့20ရာစုပင်လုံကိုရှနေမိမှလေကျွန်တော်တို့စိုးပါတယ်အဲ့တော့တိုင်းရင်းသားများဒီအနှစ်80ရှိပါပြီခွေးထွက်ခွင့်တောင်းခဲ့တာရှိတယ်လို့ကျွန်တော်မမှတ်မိပါဘူးဆိုတော့1900အလုံးပြန်ကြည့်ပါ48ကနေ50ကျော်ထိစနစ်စာကြတဲ့ခါမှာခွေးထွက်ခွင့်တောင်းနိုင်တော်လည်းပဲဖြစ်စည်းပုံဖြစ်ကဥပဒေရတောင်းခဲ့တဲ့အနေအထားမရှိဘဲနဲ့စစ်မှန်တဲ့ပြည်ထောင်စုကိုတိဆောက်ပါဆိုတာမျိုးဆွေးနွေးတဲ့အခါမှာပမာကြတာအလုံးပြပါတယ်ဝီဒူရာသခင်ချစ်မောင်တို့ဘာလို့ဆွေးနွေးကြတဲ့အခါမှာ60နှစ်အနာသိမ့်မှုဖြစ်လာပါတယ်တိုင်းသားများ80ရှိပါပြီစစ်မှန်တဲ့ပြည်ထောင်စုကိုတိဆောက်ခြင်းနဲ့စစ်မှန်တဲ့ဒဏ်လူခွင့်ရေးနဲ့အတူဒီပြည်ထောင်စုမှာညီညီညွတ်ညွတ်တိဆောက်ခြင်းနဲ့ဆန္ဒတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတိုင်းမှာရှိလို့လူမျိုးတိုင်းမှာလည်းရှိပါတယ်တော်တော်ကျွန်တော်မတိဆောက်နိုင်ခဲ့ဘူးအဲ့ဒီခါမှာခုနခွတ်ထွက်ခွင့်ဆိုတဲ့စကလုံးတစ်လုံးနဲ့ပြန်ပြီးတုတ်ချင်မိမှာကိုကျွန်တော်တို့လေးစိုးပါတယ်အဲ့ဒီခါမှာနှစ်ဖက်ပြန်ညှိဖို့လိုပါတယ်ခွတ်ထွက်ခွင့်မရှိနိုင်တော့အောင်ကျွန်တော်တို့ပြည်တော်စုက180ကြာပြီးဘာပြန်ပေးဖို့လိုမှာလဲဘာတွေသဘောထားကြည့်ဖို့လိုမှာလဲကျွန်တော်တို့အပေါင်းလက္ခဏာဆောင်တဲ့ပြည်တော်စုကြီးကိုပြန်တိဆောက်ချင်ပါတယ်အဲ့ဒါကြောင့်27ရာစုပင်လုံရဲ့တန်တိထံပြီး20ရာစုကကျွန်တော်တို့ပေးခဲ့တဲ့ဂတိကဝတ်တွေကိုပြန်အကောင့်ထေပို့တဲ့ဒီလာကံချက်ပေါ်လေလိုပါတယ်အဲ့ဒီခါမှာခွေးထွက်ခွင့်မရှိရှင်လောက်အောင်မရှိနိုင်လောက်အောင်ကျွန်တော်တို့တိုင်းသားများရဲ့ကိုပိုင်အုပ်ချုပ်ကိုပိုင်စတန်းခွင့်ကိုပေးဖို့လိုအပ်တယ်ဆိုတဲ့အနေအထားမှာရှိပါတယ်တော်တော်လေးစိတ်မကောင်းစရာဖြစ်တာကခုနကခွေးထွက်ခွင့်ခုနကမခွေးထွက်ရဆိုတဲ့အသုံးထုံးကိုเนาะကျွန်တော်တို့အဲသဘောမတူရင်ကျွန်တော်တို့ညှိနှိုင်းထားကြတဲ့အလုံးအတီးပြုတ်တလောက်ဖြစ်နေကြတဲ့ကိုပိုင်အုပ်ချုပ်ကိုပိုင်စတန်းခွင့်နဲ့ပတ်သက်တဲ့ကျွန်တော်တို့ဆွေးနွေးချက်၅ခုလုံးဟာရက်ဆိုင်တဲ့အနေအထားမှာရှိသွားပါတယ်ဆက်ပြီးဆွေးနွေးရန်ဆိုတဲ့သဘောပဲရှိတဲ့အခါမှာယုံကြည်မှုကိုတစုံတစ်ခုတိုင်းတာတိပြန်ပြီးဆောက်ဖို့အတွက်လာမယ့်6လကျွန်တော်တို့အမျိုးသားအချင်းဆွေးနွေးပွဲတွေမှာအများကြီးဆွေးနွေးဖို့လိုပါတယ်အပြစ်ခတ်ရက်စည်းကြောင်းကိုကြီးညာပြီးမှလက်နက်ခုနကကျွန်တော်တို့ဒီ NCA မှာလက်မှတ်မထိုးလာသေးတဲ့လက်နက်ကင်ဖွဲ့စည်းတွေပြန်လက်မှတ်ထိုးလာအောင် NCA ရဲ့အာဏာချက်အတားချက်ကိုကျွန်တော်တို့ပြန်ပြီးတော့သုံးသပ်နိုင်အောင်လို့အပါတယ်။ဒါကြောင့်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုတောင်းမှကျွန်တော်တို့ပြင်ဖို့ရှင်ဖို့စ조사နေတဲ့အခါမှာဒီပဋိညာကျွန်တော်တို့ရဲ့ NCA ဟာခုနကအပေးယူလေးနဲ့အချောက်တင်းလေးနဲ့ပြန်ပြီးသုံးသပ်နိုင်တဲ့အဆင့်တစ်ခုကိုဘာကြောင့်ကျွန်တော်တို့မလုပ်နိုင်ရမှာလဲဆိုတော့ခုနကကျွန်တော်တို့အယူဆလေးတွေကျွန်တော်တို့ရင်ထဲမှာရှိပါတယ်။အဲဒါကြောင့်တည်နိုင်ဖို့လိုပါတယ်။အမျိုးသားပြန်လေးရင်ကြားစေအောင်အပေးယူလေးတွေနဲ့လုံမကွင်းရှိရအာနာရှိရဖွင့်စီပြပြီးအ short တင်းလုပ်ပေးဖို့လိုပါတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်ချိန်နဲ့တိတ်မရတော့လို့ပါဥသရရှင်ချို့ဖိတ်ခေါ်ချင်ပါတယ်ဥလမောင် USC ကပါ American ပြည်အောင်စုကပါသူကလည်းဆွနီဘုတ်တက်ဓမ္မပေးထားတယ်ဥလမောင်တူတူတူလေးဆွနီပါမင်းမြန်ပ
ါဟုတ်ကဲ့ကျေးဇူးတင်ပါတယ် BOE ကိုကျေးဇူးတင်ပါတယ်အာခုနလွန်ခဲ့တဲ့နိုင်ပိုင်းမှာတင်ထားတဲ့ကုထေးစော်ရဲ့ကုစော်သေးပေါ့နော်ကုမှုစော်ရဲ့စာထဲမှာတိုင်းရင်းသားအဖွဲ့အစည်းတွေရဲ့သဘောထားဆိုတဲ့နေရာမှာတိုင်းရင်းသား ကအဖွဲ့အစည်းများကခွင့်မထက်ရေးကိုချင်းချက်ပြလက်ခံတယ်တဲ့တန်းတူရေးကိုပဲပြတာကိုရှိနေမှာခွင့်ဆက်ဘူးဆိုတဲ့စာပါပါတယ်အဲ့တော့ကျွန်တော်မေးချင်တာဟိုတိုင်းသားတွေအခုပြောနေတဲ့ခွဲထက်တဲ့ဆိုတဲ့ကိစ္စကကျွန်တော်တို့အများစုပေါ့နော်လူဘိန်းသားလေတာကဟိုတိုင်းပြည်တပီးနိုင်ငံအနေနဲ့ခွဲထွက်မယ်လို့နားလည်ထားပါတယ်အဲ့ဒီအပေါ်မှာအဦးအမောင်နေနဲ့ကျွန်တော်မေးချင်တာကဦးအမောင်ကတိုင်းရခိုင်တိုင်းသားတယောက်နေတော့လည်းကောင်းတိုင်းသားခေါင်းဆောင်နေတော့လည်းကောင်းအဲ့ခွဲထွက်မယ်ဆိုတာကိုလက်ခံပါသလားခွဲထည့်ချင်ပါသလား
ဟုတ်ကဲ့အဲ့လိုဆိုကြပါပြီကျွန်တော်နောက်တဦးတို့ကျွန်တော်ဖိတ်ခေါ်လိုက်ပါမယ်မေကွန်ကိုနေဦးလင်းတူလေးပြောပါခင်ဗျာကျွန်တော်ဥယျာဉ်မောင်လည်းအလှည့်ပြန်ပေးခြင်းလို
့ကျွန်တော်ကတော့ဗမာလူမျိုးဆိုတော့ခွဲထွက်တာတော့မကြိုက်ဘူးပေါ့ကြာဟိုအတူတူနေပါမယ်လို့ကျွန်တော်တို့စိတ်ကူးရှိတယ်ဆိုရင်ဘယ်လိုပဲဖြစ်ဖြစ်နိုင်ငံတစ်ခုဖြစ်တယ်ဆိုတဲ့အတွက်ရေရှည်မှာတစ်ခါတည်းပူးတွဲပြီးတော့နေဖို့ဒါတတိကျဆုံးဖြတ်စေခြင်းလေဗျာအတိုင်းအတာတွေနေနေ
အ
လောက်ပါပဲ
ဟုတ်ကဲ့ဦးနေလုံးကျေးဇူးပါခင်ဗျာကျွန်တော်ဒေါက်တာအေးမောင်တမနစ်လောက်တော့ချိန်ရပါတယ်ခုနကကိုလမောင်မေးသွားတဲ့ထဲမှာဒေါက်တာအေးမောင်ရဲ့အမြင်ကိုသူတို့မေးသွားပါတယ်ခွတ်ထွက်ဖို့ခွတ်ထွက်လို့ရဆန္ဒရှိပါလားဒါနဲ့ပတ်သက်လို့တိုးတိုးလေးဖြစ်ပြီးပါ
နှစ်90ရှိပါပြီခွတ်ထွက်ခွင့်ဆိုတာကခုနကကျွန်တော်တို့တင်ပြခဲ့တဲ့အတိုင်းပဲကိုပိုင်ကြက်ထန်းကိုပိုင်အုပ်ချုပ်ပိုင်ခွင့်နဲ့ဆက်ဆက်ထားရအသုံးလုံးဖြစ်ပါတယ်ကျွန်တော်ပြည်တော်စုကိုစဖွဲ့ကလေးကဒီကျွန်တော်တို့ဟိုလာဒန်းလူကြီးညတဲ့အခွင့်အရေးတွေကိုပေးမယ်ဒန်းလူကြီးညတဲ့အခွင့်အရေးတွေကိုကျွန်တော်တို့အုပ်ချုပ်တဲ့အစိုးရပုဂ္ဂိုလ်တွေကမပေးခဲ့ဘူးဆိုရင်ခင်ဗျားတို့တိုင်းရင်းသားတွေခွတ်ထွက်နိုင်တယ်ဆိုတဲ့သဘောနဲ့ပင်လုံစာချုပ်ကိုချုပ်ပြီးမှလွတ်လပ်ရေးကိုယူလာခဲ့တာပါ
ဟုတ်ကဲ့ကျွန်တော်15စက္ကန့်လောက်ပဲချိန်ရပါတယ်တိုးတိုးလေးဖြတ်ပြပါ
ကျွန်တော်တို့ဒီကျွန်တော်တို့ဒီခုနကခွတ်ထွက်ခွင့်ကိုတောင်းနေတဲ့တိုင်းရင်းသားတွေမဟုတ်ဘူးကျွန်တော်တို့မြင်တာကစစ်မှန်တဲ့ဒေသစုကိုမပြီးဆောက်နိုင်သေးလို့ကျွန်တော်တို့ညိုမှန်းနဲ့နှစ်90ကျန်စစ်မှန်တဲ့ပြည်ထောင်စုကိုတိဆောက်ပေးပါဟာဒီအနှုတ်လက္ခဏာဆောင်တဲ့ခွတ်တော့ခွင့်မရှိစရာဆိုရက်အသုံးအနှုန်းကိုမသုံးကြနဲ့လို့ကျွန်တော်တို့ဒီအသုံးအနှုန်းကိုရှံခဲ့ပြီးမှခွတ်တော့ခွင့်မရှိခြင်းတော့အောင်ကျွန်တော်တို့အချင်းချင်းဓာန်လူခွင့်ရင်းနဲ့ကိုပိုင်ကတ်တန်းကိုပိုင်အုပ်ချုပ်ပိုင်ခွင့်နဲ့ပြည်ထောင်စုစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတိဆောက်မယ်ဆိုရက်တန်တိထံကိုရှာပေးပါဆိုရက်သဘောနဲ့ပဲတိုင်းရင်းသားအားလုံးတွားနေ
ဟုတ်ကဲ့ပါခင်ဗျာဒေါက်တာအီမောင်ဥအောင်မှုစောကုတိဟသွေးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒီအကြောင်းကလည်းနောက်ပိုင်းမှာကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးတော့ဖို့ရှိပါတယ်အခုဒိုင်းရဲ့လီလိုက်စီစဉ်ဒီမှာပဲညနာခွင့်ပေးပါခင်ဗျာ